bend but never break me, 'cause it only serves to make me more determined to achieve my final goal.
နားလည်ပါရင်စံအောင်အနေနဲ့ပေါ့နော် The role of the civil society organizations in women's empowerment ဆိုပြီးတော့မှာဒီကချင်စစ်ဆောင်စခန်းတွေပေါ့နော်အထူးသဖြင့်မိုင်းကြာရံမှာရှိတဲ့ဒီကချင်စစ်ဘေးစစ်ဆောင်စခန်းတွေထဲမှာရှိတဲ့အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့သွားပြီးတော့မှလေ့လာခဲ့တယ်လေ့လာပြီးတော့မှစာအုပ်စာတမ်းတစ်ခုပြုစုခဲ့တယ်လို့သိရပါတယ်ဆိုတော့အဲ့ဒီဒီကချင်စစ်ဘေးစစ်ဆောင်စခန်းတွေထဲမှာရှိတဲ့အထူးသဖြင့်ကချင်အမျိုးသမီးတွေရဲ့စွမ်းဆောင်ရည်နောက်ပြီးတော့သူတို့ရဲ့လုံနိုင်ဇွမ်းပေါ့နော်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့စာတမ်းတစ်ခုပြုစုဖို့နန်းလဖိုင်နေနဲ့ဘလို့များစိတ်ကူးရခဲ့တာပါလဲရှင်
ဟုတ်ကဲ့ကျမဒီဟာကိုမပြုစုခင်ပေါ့နော်ကျမစဉ်းစားတယ်ဒီစပွဲပရိခါနဲ့ပတ်သက်ပြီးတော့ကျမလည်းတကယ်စိတ်ဝင်စားတယ်အဲနောက်ပြီးတော့ဒီကျမတကယ်ပဲဒီ research လုပ်ဖို့အတွက်စဉ်းစားတဲ့အချိန်မှာဒီစပွဲပရိခါကလူတွေတော်တော်များများကိုလည်းဒုက္ခရောက်စေတယ်သူတို့မှာပေါ့နော်လုံခြုံရေးမရှိတော့ဘူးဘဝအာဂမခံချက်မရှိတော့ဘူးပေါ့နော်ဒါပေမဲ့ဒီစပွဲကနေပဲပေါ့ဒီအမျိုးသမီးတွေကျမတို့အဲချင်းမျိုးသမီးတွေဆစ်ဆောင်မျိုးသမီးတွေသူတို့ရဲ့မျောလင့်ချက်ရှင်တန်းအောင်သူတို့ဘာတွေလုပ်နိုင်ခဲ့သလဲဘလို့လုပ်ဆောင်နိုင်လဲဆိုရင်အင်းရှိသလားလဲဆိုရဲဥစ္စာနဲ့ပတ်သက်ပြီးတော့ကျမအဲ့စိတ်ကူးလေးနဲ့လုပ်ခဲ့တာဖြစ်တယ်အမျိုးသမီးတွေကပေါ့နော်ဒီပြိပခါနဲ့ကြုံတွေ့လာတဲ့အချိန်ပေါ့သူတို့မှာအများကြီးဒုက္ခရောက်တဲ့ဥစ္စာတွေရှိအဓိကအားဖြင့်တော့ဒီ gender based violence ဆိုရဲခေါ်တဲ့လိင်ပိုင်းဆိုင်ရာခွဲခြားဆက်ဆံခြင်းနဲ့ပတ်သက်ပြီးတော့သူတို့ခွဲခြားဆက်ဆံခံရတာရှိရဲ့နောက်ပြီးကျတော့ပြိပခါဖြစ်ပြီးတော့ထွက်ပြေးရတဲ့အချိန်လဲပေါ့မိသားစုနဲ့ပြေးရတယ်ပေါ့နော်များသောအားဖြင့်နောက်ပြီးကျတော့သူတို့မှာအဲ့ဒီအချိန်မှာပဲသူတို့အတွက်ဒီမိသားစုကိုယ့်ရဲ့မိသားစုစားဖို့အတွက်လဲစားတော့ဖို့ရှာရတယ်ပြီးတော့မိသားစုလုံခြုံရေးအတွက်လဲအာကိုကလှုပ်ပေးရတယ်ဒါတွေအကုန်လုံးကသူတို့အတွက်အသစ်ဖြစ်နေရပေါ့နော်ကျမတို့ဒီကချင်အမျိုးသမီးတွေကတကယ်တမ်းကျတော့ဒီပြိပခါနဲ့ကြုံတွေ့လာရတဲ့အချိန်မှာသူတို့မှာဒီလို responsibility ယူရတဲ့အချိန်မှာသူတို့မှာသူတို့တကယ်ပဲမလုပ်နိုင်ဘူးလို့ထင်ထားခဲ့တဲ့အရာတွေကိုလုပ်နိုင်ခဲ့တဲ့အရာတွေကိုကျမတကယ်ပဲသိချင်လို့ပေါ့နော်နောက်ပြီးကျတော့ဒီအမျိုးသမီးတွေကဒုက္ခတဲ့စခန်းတွေမှာဆိုရင်55ရာခိုင်နှုန်းလောက်ပါဝင်တယ်ဆိုတော့ပါဝင်နေတဲ့အမျိုးသမီးတွေတကယ်ပဲသူတို့ဘဝအတွက်သူတို့ရဲ့လူမှုပတ်ဝန်းကျင်အတွက်ဘလို့အကျိုးရှိရဲ့ဥစ္စာတွေသူတို့လုပ်နိုင်ခဲ့တယ်ဆိုတာကိုနဲ့ပတ်သက်ပြီးတော့ကျွန်မတကယ်ပဲသိချင်လို့ပေါ့နော်ဒီလိုစာရန်ပြုစုခဲ့တာဖြစ်ပါတယ
်ဒီကချင်စစ်ဆောင်စခန်းလေးအထီကိုကိုယ်တိုင်သွားပြီးတော့ကွင်းစင်းပြီးတော့လေ့လာခဲ့တယ်ပေါ့နော်အဲ့ဒီထဲထဲမှာမှဒီမန်ဂျာယန်ကိုကိုယ်တိုင်သွားပြီးတော့သွားခဲ့တယ်အဲ့လိုကိုယ်တိုင်သွားကွင်းစင်းပြီးတော့လေ့လာတဲ့အခါမှာဒီအမျိုးသမီးတွေရဲ့ဒီနေ့စဉ်လူမှုဘဝတွေနောက်သူတို့လုပ်နိုင်စွမ်းရည်ရှိနေတဲ့ကိစ္စတွေကိုသွားပြီးစုံစမ်းတဲ့အခါမှာသူတို့အတွက်ဘလူးစိန်ခေါ်မှုတွေရှိနေရဲဆိုတာကိုတွေ့ခဲ့ရလဲ။နောက်သူတို့မှာဘလူးအခက်ခဲတွေရှိနေတယ်ဆိုတဲ့ဟာကိုရောမြင်ခဲ့ရပါလဲရှင်
။ဟုတ်ကဲ့။မိုင်ဆောင်ရောင်ဆိုတဲ့မြို့ကပေါ့နော်။ဒီ KIA control area ဖြစ်တယ်ပေါ့။ KIA ထိန်းချုပ်တဲ့နယ်မြေဖြစ်တယ်။ဒုက္ခတဲ့စခန်းနှစ်ခုထဲမှာကျမကဒီပါကထောင်းဒုက္ခတဲ့စခန်းကိုရွေးရပေါ့။အဲ့ဒီစခန်းကလူ3500လောက်ရှိရဲ။ဆိုတော့ကျမကအဲ့ဒီမှာအင်တာဗျူးတော့ကလူ50လောက်ကိုအင်တာဗျူးပြီးတော့ကျမဒီresearch လုပ်ခဲ့ရပါတော့ကျမဒီလိုမျိုး focus group တွေ interview ရဲ့နောက်ပြီးကြလူတူတယောက်ချင်းနောက်ပြီးကြဒီ case study နဲ့နောက်ပြီးကြအမေအဖေနဲ့ပြီးတော့ဒီသူတို့ကိုတကယ်ပဲ training ပေးတဲ့ဒီ CSO တွေကို interview ပြီးတော့ကျမလုပ်လာခဲ့ရပေါ့ကျမသွားလိုက်လာတဲ့အချိန်မှာတော့ဒီ3ခုပေါ့နော်တွေ့ခဲ့တယ်တစ်ခုကဒီကျမရေးနဲ့ပတ်သက်ပြီးတော့အဲသူတို့ရဲ့အမြင်တွေနောက်ပြီးကြတော့စီးပွားရေးနဲ့ပတ်သက်ပြီးတော့ဒီသူတို့အာလောက်ကင်နိုင်တဲ့စွမ်းအင်တွေနောက်ပြီးတော့ပညာရေးနဲ့ပတ်သက်ပြီးတော့သူတို့တိလာတဲ့အမြင်တွေကိုကျွန်မတွေ့ခဲ့။ဥပမာဒီစီးပွားရေးနဲ့ပတ်သက်ပြီးတော့သူတို့ပို့ပြီးတော့ independent ဖြစ်လာတယ်။သူတို့ကိုသူတို့တကယ်ပဲဒီစီးပွားရေးလုပ်မဲ့ပေါ့နော်။ဒီ camp ထဲမှာပဲဖြစ်စေစီးပွားရေးလုပ်မဲ့အခွင့်အလမ်းလေးတွေကိုသူတို့လေးလာတင်ယူနိုင်ခဲ့တယ်နောက်ပြီးကျတော့ဒီပညာရေးနဲ့ပတ်သက်ပြီးတော့သူတို့ဂျီဂျန်တာဆိုတဲ့အဥ္စာကိုသူတို့တေချာလေးကိုသိခဲ့တယ်နောက်ပြီးကျတော့ဒီ decision making တွေကိုလည်းပေါ့နော်သူတို့အိမ်ထဲမှာရောသူ့ပတ်ဝန်းကျင်မှာရောသူတို့ပို့ပြီးတော့တည်လာခဲ့အဆောင်ကဆိုရင်ဒီပညာရက်တွေကဒီ CSO တွေမလာသေးခင်သူတို့ဘာမှတည်ရမဟုတ်ဘူးသူတို့ကဟိုးဘက်ဒီတောတွေတောင်တွေမှာပဲနေတဲ့အမျိုးသမီးတွေဆိုတော့ဒီဒါတွေကိုသူတို့မသိခဲ့ဘူးပေါ့နော်ဒါပေမဲ့ဒီ CSO တွေလာပြီးတော့သူတို့ training ပေးတယ်နောက်ကြလိုအပ်တဲ့ပစ္စည်းတွေ ဆောင်ရှောက်မှုတွေပေးရဲ့အတွက်ကြောင့်မလို့သူတို့ဒါတွေကိုလေ့လာခဲ့တာတွေကိုတွေးခဲ့ရတယ်ပေါ့နော်
အဲ့တော့နန်းလပိုင်သူတို့မေးတဲ့အခါမှာသူတို့ကိုနိုင်ကလည်းသူတို့ရဲ့လေ့လာတင်ယူခဲ့တဲ့ဟာတွေနောက်သူတို့ပို့ပြီးတော့မှသိနားလည်ခဲ့ရတဲ့ဒီပညာရက်တွေအသိပညာတွေနဲ့ပတ်သက်ပြီးတော့ပေါ့နော်အခုဒီမျိုးသမီးတွေကနေတစင်ဘလို့ပြန်ပြီးတော့မှဒီအချိုးပြုလုပ်ငန်းတွေကိုပြန်လုပ်ဖို့သူတို့စိတ်ကူးတွေရှိလဲဆိုတာကိုပြောပြခဲ့တာရှိလားအဲ့ဒါလည်းနည်းနည်းပြန်မျှဝေပေးပါအောင်ရှင
်ဟုတ်ကဲ့ဒါနဲ့ပတ်သက်ပြီးတော့သူတို့မှဒီစီပေါ်ရင်းနဲ့ပတ်သက်ပြီးတော့လှုပ်လာတဲ့အခွင့်အလမ်းတွေကိုအတိုင်းအတာတစ်ခုတည်းလုပ်နိုင်ခဲ့ပါတော့။ဟို income အများကြီးမရပေမဲ့ဒါပေမဲ့သူတို့ဒီနေစဉ်ဘဝရှင်တန်ရေးအတွက်ပေါ့နော်။တစ်ခုခုလှုပ်ရမယ်ဆိုတဲ့ဥစ္စာကိုသူတို့သိပြီးတော့တကယ်ပဲဒီဥပမာဆက်ပြားလေးလှုပ်တာဖြစ်ဖြစ်သို့မဟုတ်ဒီရက်ကန်းရက်တာလေးနဲ့ဖြစ်ဖြစ်ပေါ့ကိုယ့်ရဲ့တနိုင်တပိုင်းစာစီပေါ်ရေးကိုသူတို့လုပ်နိုင်ခဲ့တယ်။နောက်ပြီးကျတော့ဒီအမျိုးသမီးအခွင့်အရေးကိုလည်းသူတို့အဆောင်အဝါဆိုရင်နားမလဲဘူး။ကျမတို့ကချင်တွေကယောက်ျားကိုပဲဦးထိတ်ထားရမယ်ဆိုရဲရိုးရအစင်လာကနေလာတဲ့အတွက်ကြောင့်မလို့ဒါတွေကိုအော်အမျိုးသမီးအခွင့်အရေးတွေလည်းရှိပါလား။ကိုကလည်းတကယ်ပဲဒီစုံဖြတ်ချက်တွေကိုချနိုင်ပါလားဆိုရဲဥစ္စာတွေကိုနားလေသဘောပေါက်ခဲ့တယ်။ကိုကိုမတရားလုပ်တဲ့ဥစ္စာတွေနောက်ပြီးကြတော့အနိုင်ထက်နှင်းပြတဲ့ဥစ္စာတွေကိုလည်းကိုကပြောဆိုလာဖို့အတွက်တတိရှိလာတယ်ပေါ့နော်။နောက်ပြီးကြတော့အဲ့ဒီတတိရှိလာရုံတည်းမကဘူး။ကိုယုံကြည်မှုတွေရှိလာရုံတည်းမကဘဲနဲ့ပေါ့နော်။ဒီပတ်ဝန်းကျင်မှာရှိတဲ့အမျိုးသမီးတွေကသူတို့စုစည်းပြီးတော့သူတို့ဒီအဖွဲ့အစည်းတည်တည်လေးတွေပေါ့နော်။ဒီ camp ထဲမှာသူတို့လှုပ်လာနိုင်ခဲ့ဒါပေမဲ့အခုကျမဒီစာတမ်းပြုစုတဲ့နောက်ပိုင်းမှာဗာတွေ့ရလဲဆိုတော့ဘယ်လိုဖြစ်လဲဆိုတော့ဒီအသိပညာရတယ်ကိုယ့်ရဲ့အမျိုးသမီးအခွင့်အရေးတွေကိုသိရှိရဲဆိုပေမဲ့ကိုယ့်ရဲ့အိမ်ထဲမှာသို့မဟုတ်ပတ်ဝန်းကျင်မှာကဆုံးဖြတ်ချက်ချနိုင်ဖို့အတွက်အဆင့်ကိုပေါ့အဲ့ဒီမှာ limitation တွေရှိနေတရားကိုတွေးခဲ့ရတယ်ပေါ့နော်နောက်ပြီးတော့ဒီဒုက္ခတဲ့စခန်းကော်မတီမှာလည်းအရေးအတွက်အရာပါဝင်မှုလည်းနည်းနေသေးတယ်နောက်ပြီးတော့တကယ်ပဲဆုံးဖြတ်ချက်ချတော့မလားဆိုတဲ့အချိန်မှာလည်းသူတို့ကိုဆုံးဖြတ်ချက်ချခွင့်မပေးသေးတဲ့အချိန်တွေမျိုးတွေရှိနေသေးတဲ့ဥစ္စာကိုတွေးရတယ်အဲအကြောင်းမလို့ပေါ့နော်ကျွန်မပြောချင်တာကဒီအရက်ဘက်လူမှုအဖွဲ့အစည်းတွေပေးတဲ့တင်ဒန်းတွေထောက်ပံ့နေတဲ့တဲ့မရပဲနဲ့ပေါ့နော်အပြင်မှာရှိရပတ်ဝန်းကျင်ဘက်ကလည်းပေါ့ပိုးမှုရှိဖို့လိုရဲပေါ့နော်အဲဒါကြောင့်မလို့အကုန်လုံးလက်တွဲပူပေါင်းဆောင်ရွက်ဖို့လိုရဲပေါ့နော
်နန်းလပိုင်အနေနဲ့ဒီမိုင်းဂျယန်ကရှိတဲ့ကချင်စစ်ပြေးစစ်ဆောင်ဒုက္ခသည်စခန်းကိုကိုယ်တိုင်လည်းသွားပြီးတော့လေ့လာခဲ့တယ်ဒီစာတန်းကိုဖတ်ရှုလေ့လာရတဲ့ဒီပုံကိုယ်ဒီအနေနဲ့ပေါ့နော်အမျိုးသမီးဆိုလို့ရှိရင်လည်းအမျိုးသမီးအလျောက်ဒီနောက်ပြီးတော့အမျိုးသားဆိုရင်လည်းအမျိုးသားအလျောက်နောက်ခေါင်းဆောင်မိုင်းနေတက်ဆိုင်တဲ့တာဝန်ရှိသူတွေအဖွဲ့အစည်းတွေအတွက်ပေါ့နော်ဒီစာတန်းကနေပြီးတော့တဆင့်ပေါ့နော်ဒီချင်းမျိုးသမီးတွေအကိုစားဘယ်လိုသတင်းစကားမျိုးတွေပါနိုင်မယ်လို့မျှော်လင့်တယ
်ဟုတ်ကဲ့ပါ The Role of Civil Society Organization in Women Empowerment ဆိုတဲ့စာအုပ်လေးပေါ့နော်ကျွန်မတကယ်ပဲအဲ့ဒီပါကထုံဒုက္ခဒေသခံမှာသွားပြီးတော့လေ့လာခဲ့ပြီးဒီစာအုပ်လည်းထွက်ခဲ့ပြီးပေါ့နော်ဒီစာအုပ်လေးကိုထိုင်းနိုင်ငံချင်းမိုင်တက္ကသိုလ်မှာသွားပြီးတော့ရှာလို့လည်းရရပေါ့နော် online မှာလည်းကြည့်ရှုလို့ရရပေါ့နော်ဒီစာအုပ်လေးอ่ะဆိုရင်တကယ်ပဲအသိပညာပေးတဲ့စာအုပ်လေးပေါ့နော်ကျမတို့ဒီချင်းပြည်နယ်မှာရှိတဲ့ဒုက္ခတဲ့အမျိုးသမီးတွေရဲ့ဘဝကိုပူဆန်းလာလာမယ်ပို့အတွက်ရဲ့နောက်ပြီးကျတော့ဒီအခုလာမဲ့မျိုးဆက်တဲ့အမျိုးသမီးတွေအတွက်လည်းခွန်အားဖြစ်စေမဲ့စာအုပ်လေးလို့ကျမယုံကြည်ပါတယ်ဒီစာအုပ်လေးကဒုက္ခတဲ့အမျိုးသမီးတွေရဲ့ဘဝအကုန်လုံးကိုလွမ်းခြုံထားတာမဟုတ်ပေမဲ့ပေါ့နော်သူတို့အတွက်ဒီရှေ့ဆက်ဖို့အတွက်ခွန်အားပေးနိုင်မဲ့စာအုပ်လေးလို့လည်းမျှော်လင့်ပါတယ်ကျမတို့ကချင်ပြည်နယ်မှာရှိတဲ့ဒုက္ခသည်စခန်းလေးမှာနေနေကြတဲ့အမျိုးသမီးတွေအားလုံးသူတို့ဘေးကင်းလုံခြုံပြီးတော့ဂုဏ်သိက္ခာရှိစွာနဲ့အားလုံးအိမ်ပြန်နိုင်ကြပါစေလို့ကျမဆုတောင်းပါတယ်